โอเคปมอกดอกเตอร์สวัสดีครับคลีนเหย่ริพยาลุตะเตะจองเราจะเปียวปีมาอกูตะกอดเสียยังไม่พยาเว้ตะเตะจองเปียวจี้เอาดิคลีนเหย่ริมาไม่พยาเว้ตะตายอเมียนมาနိုင်ငံมาผิดเลยสิล่ะเสีย
ไม่พยาเว้ตะตาก็เมียนมาနိုင်ငံเนี่ยหมอบ่เนาะคลีนเหย่ริมาจะไม่พยาเว้ตะตาเนี่ยตลอดเลยရှိပါတယ်ကျွန်တော်ရဲ့ဆုံးနေတဲ့လှူရှားနေတဲ့ဒီဆောင်းဝန်ဘွားมาတော့เนาะဒီလိုကမဖြားရတဲ့တက်ကလေးကတော့အမြဲလိုလိုရှိနေပါတော့
။ဟုတ်ကဲ့ဆရာ။
အဲ့တော့ကျွန်တော်တို့မကြကနာတွေ့တယ်ပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့ဘာကြောင့်မလို့ခုလိုဒီကလေးငယ်တွေမဖြားပဲတက်ရတာလဲဆရာ
။ဒီတက်တယ်ဆိုတော့ပေါ့နော်။ဒီကောပမာလိုတော့ဘယ်ယူကံလို့ခေါ်ရပေါ့။ဒါမှလည်းပိုကောင်းတဲ့ဥစားတော့တက်ရောကလို့ခေါ်တာပဲပိုတော့ကလေးအတွက်ပေါ့။သူ့ရဲ့အကုန်တိတ်ခအတွက်ကမထိကြိုက်ဘူးပေါ့နော်။အဲ့လိုမျိုးသုံးနေမှာ။အဲ့တော့ဒီမဖြားတဲ့တက်တဲ့ကလေးယောဂတွေကလည်းကျွန်မကတော့လည်းအကြောင်းရှိတယ်ပေါ့ဟိုငယ်ငယ်တော့ဦးနောက်ထိခိုက်တာလို့တခါလေးတက်လဲထိခိုက်တာရပြီးတော့အကောင်းမှအမရဖြစ်သွားတာတခါလေးတက်လဲကောင်းနေမှအကျိတ်ဖြစ်တာနေပြီးတော့အဲ့အကျိတ်ကဆပြီးတော့ဖြစ်တော့မှဒီပြင်လက္ခဏာမပြပဲထက်တာလို့ကြာတာပေါ့နော်ဒါမျိုးတွေဖြစ်နိုင်ပါတယ်ဒါပေမဲ့လည်းကျွန်မကတော့လည်းဘာအကြောင်းမှရှာမရဘူးပေါ့နော
်ဟုတ်ကဲ့ဘယ်အရွယ်ရဲ့ဒီကလင်းငယ်တွေမှာဖြစ်များလဲဆရာ
မတော်တက်တာတော့ဒီမွေးကင်းစနေတော့ဟိုတက်ကြီးတဲ့အထိဖြစ်နိုင်တာပေါ့နော်အဲလူကြီးနေတဲ့ဆိုင်ရင်ကလေးတွေကတက်တာပို့ပြီးတော့တွေ့ရတဲ့ယောဂဖြစ်ပါတယ်။ဝိကိစ္စမှာတက်တဲ့လက္ခဏာကတော့ကလေးကြီးမှလည်းလို့စိုက်ရင်စိုက်ရင်တက်တာမျိုးမဟုတ်ဘူးပေါ့နော်။အဲလိုလည်းလည်းခေါ်ချမှုရှိပါ
။ဟုတ်ကဲ့။အဲတော့အခုလိုဒီကလေးငယ်တွေတက်တာနဲ့ပတ်သက်ပြီးတော့အသိအကျဉ်းဆုံးအချက်နှစ်ချက်သုံးချက်ပြောမယ်ဆိုရင်ဆရာကြီးဘယ်အချက်တွေအဓိကထောက်ပြမလဲ။
အဓိကတော့ဒီကလေးတွေတက်တယ်ဆိုရင်ကျွန်တော်တို့ဆိုလည်းအကြံခဏလာပြတယ်ပေါ့နော်။ဒါပေမဲ့တက်တာကမျိုးစားမျိုးစုံရှိတယ်။ဒီချိန်ထဲမှာပဲဒီတကယ်တက်တာမဟုတ်ပဲလေတက်တာနဲ့ဆင်းရဲတူရဲ့ခြားရလက္ခဏာတွေလည်းရှိတယ်ပေါ့အဲ့တော့ကျွန်တော်ကရည်ကြီးတော့ပြည်မာရှင်ရဲ့ပေါ်ပြချက်ပေါ့နော်မြင်းမြင်တက်တဲ့ရဲ့ပေါ်ပြချက်ကရည်ကြီးပါကျွန်တော်ကသင်ချာပြမရဘလို့ဖြစ်လဲမျက်နှာတွေကဘလို့နေလဲမျက်နှာကြောဆွဲသွားလားလက်တွေချောပြီးဇာငင်ဇာငင်ဖြစ်သလားလှုပ်ထွက်သလားရှားကိုင်းမိသလားစီးရဲဝင်နေထွက်သွားလားပေါ့ဒီလိုလက္ခဏာတွေရှိတော့ဒါတက်တာကတော်တော်လေးထိခြားသလားပါ
ဟုတ်ကဲ့အခုလိုဒီရုပ်တရက်ဖြစ်လာပြီဆိုတော့ဒီဖြစ်တဲ့နေရာမှာပဲအိမ်မှာဖြစ်ဖြစ်ကြောက်မှာဖြစ်ပေါ့ဆရာနော်ဘလို့မျိုးဒီအချိန်မီရှေးဥသူနာပြည့်စုံမှုပေါ့လုတ်ပေးလို့ရတယ်
တက်တဲ့အချိန်မှာဒီကလေးကတက်ရှူတာမမှန်တော့ပေါ့တက်ရှူတဲ့စက်သားတွေလည်းတွားပြီးတော့ထိခိုက်တယ်အဲဒါကြောင့်ကလေးကိုဂျင်းကြီးပေါ်မှာထားရမယ်ပြီးလို့ရှိရင်ဒစောင်းမောက်နေတာပေါ့သူ့ရဲ့ရှာလောက်ကိုခောက်ပြီးတော့ပိတ်မသွားအောင်ဒစောင်းမောက်နေတာထားရမယ်ဆိုပြီးတော့လက်တွေခြေောက်တွေချိုးတာမလုပ်ရပါဘူးဒါလို့ဆိုတော့လုတ်လဲတက်တာဆက်တက်မှာဆိုတော့ပူနာရုံပဲရှိမှာပေါ့နော်အဲ့တော့ကစတဲ့မှာတမင်းလေးပိုင်းဆိုရင်နည်းနည်းလေးဆွဲထုတ်ပါမယ်။ဒါမှလည်းတက်နေတဲ့အခါကျတော့အတင်းပါတယ်လို့မလွယ်ပါဘူး။အဲ့နောက်တစ်ခါကျွန်တော်တို့အတက်ကဝစီပေါ်တိုင်းစီပဲဆိုရဲနေထည့်လို့ရတယ်။ဆိုတော့အဲ့ဒါကျွန်တော်တို့စီတုပိုက်လေးနဲ့ပေးထားရှိပါတယ်။ဒီရှိဥစုလာပြုစုခြင်းကတော့ကျွန်တော်တို့အရင်ပြောခဲ့တယ်အပူချိန်ကြီးလို့တက်တာနဲ့အပူချိန်မပူဘဲနဲ့တက်တာနဲ့သဘောတရားချင်းအတူတူပါပဲ။ကုသခြင်းအတူတူပါ။ဒါပေမဲ့ဒီမကြောင်နဲ့တက်တတ်တဲ့ကလေးတွေမှာတော့မကြာခဏတက်ရင်တက်တဲ့အချိန်မှာဒီအောက်ဆီဂျင်မရတာနဲ့အုန်းနောက်ထိခိုက်မှုတွေကပိုဆိုးသွားနိုင်တယ်။အဲ့တော့ကျွန်တော်ကတက်တဲ့အကြောင်းအပါရှိသလဲလိုအပ်တဲ့စမ်းသပ်မှုတွေပေါ့။အမ MRI ရိုက်တာလို့ဒီအုန်းနောက်ကို EEG ရိုက်တာတော့လေတော်တော်များများမကြောင်နဲ့တက်တဲ့ကလေးတွေမှာဒုတိယအချိန်လောက်ဆိုကျွန်တော်စလုပ်ပါဒီအုန်းနောက်ကရဲ့ဆစ်စမ်းသပ်မှုပေါ့နော်။ရဲ့ဆစ်စီကြောင့်တော့တက်တာနဲ့တကယ်ဆင်းရဲတူတဲ့ယောဂတွေကိုခွဲခြားဖို့အတွက်ဒီပေါ့စစ်တာလောက်လို့လုပ်ပါ
ဟုတ်ကဲ့ဆရာအခုလိုတစ်ခါဖြစ်ပြီးလို့ရှင်ပေါ့ဆရာနော်နောက်တစ်ခါမဖြစ်အောင်ကာကွယ်ဖို့အတွက်ရော
တကယ်တက်တယ်ဒုက္ခလည်းပြီးနေတယ်ဆိုတော့ကျွန်တော်တို့ကဒီအသက်ကာကွယ်ဆေးတွေပုံမှန်ပြီးထားလို့ရပါတယ်တော်တော်များများတော့တောက်ဆေးတွေပါပဲဒီဆေးတွေရဲ့သဘောကလည်းဘယ်ချိန်မှတက်မှန်မှမသိတဲ့အတွက်လောက်ချောင်နေတိုင်းပြီးထားရတာပေါ့နော်တော်ဒီလိုမှန်ပြီးထားလို့ရှင်တော်တော်များများကလေးတွေမှာမတက်အောင်ကျွန်တော်ထိန်းထားပြီးလို့ရ
တ
ယ်ဒါပေမဲ့ဒီဆေးကိုရုပ်ပြန်ထွက်လိုက်ရင်လည်းရန်ပြန်တက်တက်တော့။ဒါဖြစ်ပြီးဆေးုံလည်းတခါလဲစအများကြီးမပေးဘူးနော်။ကျွန်တော်ပြေးပြေးနဲ့တိုးတိုးတိုးတိုးသွားမယ်။တပတ်တခါတော့ဆေးတုပ်တော့ဘယ်တော့အနည်းဆုံးနဲ့ဒီတက်တာကိုထိနိုင်မလဲပေါ့။ဒါပေမဲ့ကျွန်တော်တို့ကလုံးဝမတက်ဘဲနဲ့နှစ်နှစ်ကျော်သွားပြီဆိုတော့ဆေးကိုတဖြည်းဖြည်းချင်းပြင်ပြီးဖြတ်လို့ရပါလား
။ဟုတ်ကဲ့။ယောဂကုသမှုအနေနဲ့ဆက်ကုနာပြောတဲ့ယောဂရှာဖွေဆုံးဖြတ်ပြီးတဲ့အခါမှာပေါ့နော်။ဘလို့ရေကုသပေးနေလေ
အဓိကတော့အဲ့လိုပေါ့ဟို underlying cause ပေါ့နော်ဆိုတော့အကျိတ်ရှိတယ်ဆိုတော့လည်းအကျိတ်ကိုခွဲထုတ်တာတော့လုပ်ရမှာပေါ့နော်ဒါပေမဲ့တော်တော်များတော့ဘာမှရှာမတွေ့လို့ရှိရင်ကျွန်တော်အတက်ကဝေးပြီးပြရပါဒီဖြတ်တဲ့ကလေးတွေမှာသေးသေးချာချာကုရင်သူကတာမန်ဘဝကိုရမယ်လေဒီမှာကြောင်းတက်လို့ရမယ်ပညာသင်လို့ရမယ်တော့အာရကလုပ်လို့ရမယ်ဟောသူများလို့ဘဝကိုရှောက်ရမ်းနိုင်လို့ပေါ့အဲ့တော့ရေးချင်မှလည်းသူတို့မှအိမ်တော်ပြုလို့လည်းရတာပဲဒီလိုလူဝိုင်းဆေးကိုတစ်တလုံးတော့တောက်ချင်တော့
ဟုတ်ကဲ့ အဲ့တော့ဒီယောဂတစ်ခေါက်ဖြစ်လာခဲ့ပြီဆိုတော့ဆရာတော့နောက်တစ်ခေါက်မဖြစ်ဖို့အတွက်အန္တရာယ်ဖြစ်နိုင်တဲ့အနေအထားတွေရှောင်တဲ့အနေအထားတွေရှိလား
ကျွန်တော်လွယ်လွယ်လေးနှုတ်လိုက်ရင်တော့မိဘတွေမှာအန္တရာယ်မဖြစ်အောင်